ဂျပန်နိုင်ငံမှာရရှိနေတဲ့ငွေရရှိထားတဲ့နိုင်ငံသားတွေကိုအောက်တိုဘာလကစပြီးဂျပန်နိုင်ငံအတွင်းပြန်လည်ဝင်ရောက်ခွင့်ပြုမယ်လို့ဂျပန်ဝန်ကြီးချုပ်ယိုရှိဟိဒဆူကာကတောက်ကြနေကကြေညာလိုက်ပါတယ်။အဲဒီလိုပြန်လည်ဝင်ရောက်ခွင့်ပြုမယ်သူတွေတွေကျောင်းသားတွေပေါ်ပေါ်မှာဖြစ်ပေမဲ့ခီးသွဲ့ဧည့်သည်တွေကိုတော့ဝင်ခွင့်ပြုအောင်မှာမဟုတ်ပါဘူး။ဂျပန်ဝန်ကြီးချုပ်ရဲ့ကြေညာချက်ဟာကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးကန့်သတ်ချက်တွေကိုတိတိတသားရှင်းချပေးလိုက်တာကိုပြသလိုက်တာလည်းဖြစ်ပါတယ်။စီးပွားရေးပြန်လည်ဦးမော်လာစေဖို့နိုင်ငံတကာခီးသွဲ့လာမှုကိုပြန်ဖွင့်ပေးဖို့ကမဖြစ်မနေလုပ်ရမယ့်ကိစ္စတစ်ခုဖြစ်တယ်လို့လည်းဝန်ကြီးချုပ်ဆူကာကပြောပါတယ်။အခုစီစဉ်ရဂျပန်နိုင်ငံတွင်တိတိတဝင်ရောက်ခွင့်ပြုမဲ့နိုင်ငံသားဥယျာဉ်ကိုတထောင်ထိသာကန့်သတ်ထားမှာဖြစ်ပါတယ်။ဂျပန်နိုင်ငံကလောလောဆယ်နိုင်ငံပေါင်း159နိုင်ငံကနိုင်ငံသားတွေဂျပန်နိုင်ငံတွင်ဝင်ရောက်ခွင့်ကိုပိတ်ပင်ထားတာပါ။14ရက်အတွင်းအဲ့ဒီနိုင်ငံတွေကိုတွားရောက်ပြီးဂျပန်နိုင်ငံကိုရောက်လာသူတွေကိုလည်းဝင်ရောက်ခွင့်မပြုပါဘူး။ဒါပေမဲ့နိုင်ငံသားတွေဝင်ရောက်ခွင့်ကိုတဖြည်းဖြည်းချင်းခွင့်ပြုနေရမှာဂျပန်နိုင်ငံတွင်အများနဲ့နေထိုင်ခွင့်ရသူနိုင်ငံသားတွေကိုစက်တင်ဘာလအတွင်းပြန်လည်ဝင်ရောက်ခွင့်ပြုခဲ့ပါတယ်။